ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကတည်းကမြန်မာနိုင်ငံကလက်မှတ်လျှောက်ထားတဲ့လုပ်ငန်းစဉ်အပြောင်းအလဲတွေရှိခဲ့ပါတယ်။အခုအချိန်ထိလျှောက်ထားမှုလုပ်ငန်းစဉ်ကပုံမှန်လိုမဖြစ်သေးပါဘူး။နိုင်ငံကစာအုပ်အသစ်လုပ်တာ၊တက်တန်းတိုးတာ၊နိုင်ငံသားမှာအလုပ်လုပ်ခွင့်စာအုပ်ပုံစံပြောင်းတာအပါအဝင်စာအုပ်လျှောက်ဖို့အွန်လိုင်းကနေရက်ချင်းယူတာကအစားအားလုံးကိုပိတ်ပင်ထားစေပါ။နိုင်ငံကလက်မှတ်လျှောက်ထားတဲ့အကန့်အသတ်တွေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ချက်ကိုကိုစီသူပြောပြပေးပါမယ်ရှင်
။နိုင်ငံကစာအုပ်လျှောက်ဖို့ကိုရိုင်းရုံးမှတန်းစီတဲ့စနစ်ကနေအွန်လိုင်းဘွတ်ကင်စနစ်ကိုပြီးခဲ့တဲ့2022ခုနှစ်မတ်လကုန်လောက်မှာမြန်မာနိုင်ငံကလက်မှတ်ထိုးပေးရေးရုံးကပြောင်းလဲခဲ့ပါတယ်။ကိုဗစ်ကာယောဂါကြောင့်လူစုလူဝေးလျှော့ချတဲ့အနေနဲ့စတင်လိုက်တဲ့အွန်လိုင်းဘွတ်ကင်စနစ်အရရက်ချင်းယူပြီးမှလူကိုယ်တိုင်ရုံးကိုလာရောက်လျှောက်ထားခွင့်ရှိပါတယ်။2022ခုနှစ်ဒီဇင်ဘာလအစပိုင်းမှာတော့နိုင်ငံကူးလက်မှတ်လျှောက်ထားမှုဘယ်လိုပုံစံမျိုးကိုမဆိုရက်ဆိုင်လိုက်ပါတယ်ဒီကြားထဲမှာတော့အထူးစီစဉ်နေတဲ့ Green Channel ကနေ MOU လုပ်သားတွေအပါအဝင်ဗုဒ္ဓခရယာဖျားဖူးသွားမဲ့သူတွေအတွက်နိုင်ငံကူးစာအုပ်လျှောက်ထားတာကိုဆက်ပြီးတော့ခွင့်ပြုခဲ့ပါတယ်ဒါပေမဲ့ဒီကနေ့ဇန်နဝါရီလ18ရက်နေ့ကစပြီးအဲ့ဒီအစီအစဉ်ကိုပါယာယီရက်ဆိုင်လိုက်တယ်လို့မြန်မာပြည်ပအလုပ်ကိုင်ပွန်ဆောင်မှုလုပ်ငန်းရှင်များအဖွဲ့ရဲ့ထုတ်ပြန်ချက်အရသိရပါတယ်ဒါနဲ့ပတ်သက်လို့နိုင်ငံကူးလက်မှတ်ရုံးကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြစ်ဆိုတာမျိုးမရှိခဲ့ပါဘူးပြည်တွင်းပြည်ပခီးသွွားပို့ဆောင်ရေးလုပ်ငန်းတစ်ခုကတော့ဒီနေ့ကစပြီးယာယီပိတ်လိုက်တာကိုသူတို့လည်းကြားသိရတယ်လို့ပြောပါတယ်
။ဒီနေ့ကစပြီးဟိုဟာဒီ MOU တွေပိတ်တယ်နောက်ပြီးဟိုဗုဒ္ဓဂါရာတွေလေအဲ့ဒါတွေကိုပိတ်တယ်လေ
။နိုင်ငံကူးစာအုပ် passport လျှောက်ထားတဲ့လုပ်ငန်းစဉ်တွေဘယ်ချိန်မှပုံမှန်ပြန်လည်ပတ်မယ်ဆိုတာကိုတော့အတိအကျမသိရသေးပါဘူး။ဒီလိုယာယီပိတ်ထားချိန်မှာနိုင်ငံကူးစာအုပ်အမြန်ရမယ်ဆိုပြီးလိမ့်လေသူတွေလည်းအတော်များလာတယ်လို့ကိုရံကြုံတွေ့သူတွေကပြောပါတယ်။ online ကတည်းကနိုင်ငံကူးစာအုပ်ရဖို့ဝန်ဆောင်မှုလုပ်ပေးတယ်ဆိုပြီးငွေကျပ်3သိန်းဝန်းကျင်အထိလိန်ညာတောင်းခံမှုတွေရှိနေတယ်လို့လည်းပြောပါတယ်။တချို့ကငွေအလိန်ခံလိုက်ရတယ်လို့တချို့ကနိုင်ငံကူးစာအုပ်အတုထုတ်ပေးလိုက်တာမျိုးကြုံရတယ်လို့ဆိုပါတယ်။ပြည်မျိုးကနေရန်ကုန်မှာ passport လုပ်ဖို့ပွဲစားအပ်လိုက်သူတူကတော့သူကြုံတွေ့ခဲ့ရတဲ့ပုံစံကိုခုလိုပြောပါတယ်
။ကျွန်တော်ဒီ visa မျိုးလုပ်တော့6လပိုင်းအကုန်10လပိုင်းလောက်မှာအပ်ထားတာ။အခုဒီမှာပဲစာအုပ်လည်းပြန်မြောက်ပတ်စံလည်းပြန်မပေး3သိန်း9000 3သိန်း8000လောက်တော့ရှိမယ်။အိတ်ပွဲစားတွေကိုပေးထားတာပေါ့နော်။ကျွန်တော်တို့ဆိုရင်ဒါပြည်ကနေရန်ကုန်သွားရယ်ဒါကျွန်တော်တို့ကြေးပဲရှိသေးတယ်။တခြားဒီတက်ခေါင်းနဲ့ဝေးရဲ့အဲ့လိုရွာတို့နယ်တို့ဆိုရင်ပို့ပြီးတော့လမ်းစီတွေကုန်မှာပေါ့နော်။ပို့ရောက်တော့ဒီနေ့မပြီးရင်နောက်နေ့ထပ်နေရတော့တဲကရယ်စားစီတွေအဲ့အိုက်ကုန်တယ်။နောက်နေ့မပြီးရင်နောက်နေ့အဲ့လိုမျိုးတန်းစီတန်းစီနေရကြတော့အဆင်မပြေတော့ဘာဖြစ်လဲဆိုတော့ဒီရယ်အဲ့လိုကုန်မဲ့ဒီပွဲသားပဲအလိုက်ရင်ကြည့်သေးပြီးရယ်ဆိုပြီးတော့အဲ့လိုအလိုက်ကြတာပေါ့နော်။တောက်ဆုံးနဲ့ပတ်သက်ပြီးတော့ဒီရယ်ကိုလူဘလောက်ပဲဒါကန့်သက်ထားပါရယ်။ဒီနေ့ကတော့လူကြည့်ပြီးဖြစ်တော့ကြောင့်နေရလူတွေစင်းလာမသိဘူးပါညာအဲ့လိုမျိုးလေးပြန်ဝင်ထုတ်ပြန်တော့ဘယ်သူမှဒုက္ခမရောက်တော့ဘူးပေါ့နော်ကျွန်တော်တို့မေးသမျှကိုတိတိကျကျဖြေပြီးမဲ့ဟိုဝန်တန်းပေါ့နော်ရှိသင့်တယ်လို့ထင်တာပေါ့ထင်တာပေါ့နော်ကျွန်တော
်ပြည်ထောင်ဝန်ကြီးဌာနဘက်ကတော့နိုင်ငံကူးစာအုပ်ပြုလုပ်ပေးမဲ့လုပ်ငန်းစဉ်ပြန်ဆမဲ့ရက်အတိအကျကိုကြေညာထားတာမရှိပါဘူးကိုဗစ်ကာယောဂါနဲ့စစ်အာဏာသိမ်းမှုနောက်ပိုင်းနိုင်ငံကူးစာအုပ် passport လျှောက်ထားရမှာပွဲစားကတဆင့်လုတ်တဲ့ဈေးကွက်ကြီးလာတယ်လို့အခုဆိုရင်ငွေလိမ်ညာခံရသူတွေလည်းအတော်များလာတယ်လို့သိရပါပါခင်ဗျာ